ပြည်တွင်းပံတွေကနေပတ်စံထုံးလန်တဲ့ပမာဏအကန့်အသတ်ဖြစ်လာတာကြောင့်ငွေလုံးငွေရင်း30ရာတဲ့စီးပွားရေးလုပ်ငန်းတွေကအခက်အခဲဖြစ်နေပါတယ်။ဒါကဘဏ်ချက်တဲ့ငွေကြေးလက်ပတ်စီစဉ်မှုလုံးဝရပ်တန့်တော့မဲ့အခြေအနေတွေစီကိုတဖြည်းဖြည်းဥတည်နေတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။ရန်ကုန်ကပြေးပို့လာတဲ့သတင်းအပြည့်စုံကိုတော့နန်းလပိုင်ကပြောပြပေးပါမှာ။
မြန်မာနိုင်ငံမှာလူတစ်ယောက်အနေနဲ့ဘဏ်မှာငွေထုတ်မယ်ဆိုရင်တစ်ပတ်ကို730အဖွဲအစည်းဆိုရင်3,900ထုတ်နိုင်တယ်လို့ဝဟိုဘဏ်ကသတ်မှတ်ထားပါတယ်။ ATM ငွေထုတ်ဆက်တွေကနေထုတ်မယ်ဆိုရင်အရင်ကျပ်5သိန်းခွင့်ပြုထားတာကနေမတ်လ30ရက်နေ့ကနေစပြီးတစ်ယောက်ကိုကျပ်ငွေ2သိန်းပဲထုတ်ခွင့်ပြုမယ်လို့ပြောင်းလဲသတ်မှတ်ခဲ့ပါတယ်။အခုလိုမြန်မာနိုင်ငံဘဏ်အသင်းကညွှန်ကြားလိုက်ပြီးပြည်တွင်းဘဏ်ကြီးတစ်ခုဖြစ်တဲ့ကမ္ဘောဇာဘဏ်ကတော့အဲ့ဒီအတိုင်းစတင်လှုပ်ဆောင်နေကြောင်းကြေညာချက်ထုတ်ထားပါတယ်။လက်ရှိမှာပုတ်ကလေးကဘဏ်တွေရဲ့ငွေထုတ်ငွေလွှဲအပါအဝင်စည်းကမ်းချက်တွေကိုဗဟိုဘဏ်ကအခါအားလျော်စွာထုတ်ပြန်ပေးနေပြီးဘဏ်တွေပျော်လွှဲသွားမှာမျိုးစိုးရိမ်စရာမရှိဘူးလို့ဗဟိုဘဏ်ရဲ့လက်ရှိဒုဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ
်။အချို့ကိစ္စတွေမှာကမ်းလှမ်းချက်တစ်ခုလို့ရင်ဘာဖြစ်လာနိုင်မယ်ဆိုတဲ့ impact ကိုလည်းတွက်ချက်ပြီးမှအဲလိုအပ်တဲ့ဟာကိုကာလတစ်ခုတိုင်းတာတစ်ခုဒါစည်းကမ်းစနစ်တစ်ခုသတ်မှတ်တာဖြစ်ပါတယ်။အဲဒီအမှန်တကယ်ဆိုရင် serious ဖြစ်စရာအကြောင်းပေါ်မှာအခြေခံတဲ့ကိစ္စရမရှိပါဘူးခင်ဗျာ။ဘာမှဆိုရင်အကြောင်းမရှိဘူးလို့ပဲပြောချင်ပါတယ်ခင်ဗျာ
။ဘန်တွေလည်းပတ်နိုင်အောင်စူးစမ်းနေရလို့စစ်ကောင်စီကပြောပေမဲ့လက်တွေ့မှာအခက်အခဲတွေရှိနေရလို့စီးပွားရေးပညာရှင်ဦးမင်းခင်ကသုံးသပ်ပါတယ
်။ဟိုတစ်ခါကတော့ဘန်နေမှာငွေအစုပြုံပြီးထုတ်ကြလို့ဘန်နေဟလာဟိုဝင်ဖြစ်မှာဟိုရေးရကောင်မှာဟိုဆွေးနွေးတာမျိုးလေးဟိုရှိအောင်ရှိမယ်။ဒါပေမဲ့ဟိုဒီ ქვენ ဘလောက်ဖွင့်နေတဲ့ဘန်နီနော်ဟိုလုံနေတဲ့အပိုင်းတွေကဟိုလေပေါ့ဟိုဒီကြီးစီးပွားရေးတဲ့ငွေကြီးလေပေါ့ဟိုဘာကြောင့်ဒီငွေသားကိုဘလာထုတ်ပေးတာမျိုးနော်အဲလွှဲပြောင်းပေးတာမျိုးမလုံနိုင်လေဆိုတာတော့အတော်ဆုံးကခက်တယ်ဒီမှာခက်တာကဒီဘဟုဘန်ကိုလည်းရတယ်အကြံတက်ကြီးအများကြီးလုံနေတော့ဟိုဘန်နီကျွန်တော်ဆိုရင်လည်းဘန်နီရဲ့ဒါလီပေါ်မှာလူရဲ့ယုံကြည်မှုပေါ့နော်ယုံကြည်မှုထိခိုက်သွားမှာဆိုရင်လည်းတစ်ခါကလည်းဟိုစီးပွားရေးနဲ့တက်နဲ့လာလာဟိုမမြင်ရဘူးဆိုတော့ဒါပြီးဟိုတကယ်ဟိုဒီခေဆုံးကနိုင်ငံကြီးပြည်ထနာကတိုက်ပြီးဟိုအများကြီးဟိုဒုက္ခပေးနေပြီပေါ့ဘောရတယ်အဲ့လိုပြောရမယ်
အခုလိုအချိန်နေမှာပဲအာနာသိအုပ်ချုပ်သူတွေကလက်ကင်ဖုန်းတွေကနေအင်တာနက်ဆက်သွယ်ရေးကိုဖျက်တော့ထားတဲ့အတွက်လက်ကင်ဖုန်းပေါ်ကနေငွေအလွှဲပြောင်းလို့ငွေပေးချေနိုင်တဲ့စီးပွားရေးလုပ်ငန်းတွေအားလုံးရပ်တန့်နေပါတယ်စီးပွားရေးပြန်လည်လည်ပတ်နိုင်ဖို့အရေးကြီးတဲ့အင်တာနက်ဆက်သွယ်ရေးစနစ်တွေဖျက်တော့ထားတာမတိမငိမ်ဖြစ်နေတာတွေကပြန်လည်ပြင်ဆင်ဖို့မလွယ်နိုင်တဲ့စီးပွားရေးအခြေအနေမျိုးအထိအနည်းအမြန်ရောက်ရှိနိုင်တယ်လို့စီးပွားရေးပညာရှင်တွေကသတိပေးထားပါတယ်ချင်းငွေထုတ်ပေးထားပြီးငွေကြေးလည်းပတ်မှုမရှိသလောက်ဖြစ်နေတဲ့ပြီးတွင်းပုတ်ကလေးကဘဏ်တွေကအတိုးနှုံးလျှော့ချပေးဖို့ဟိုဘဏ်ကဒီရက်ပိုင်းအတွင်းတိုက်တွန်းလာပါတယ်။ဘဏ်တိုးနှုံးတွေရော့တည်ဖြစ်စေမျော့တည်ဖြစ်စေဘဏ်တွေကအခြေအနေတစ်ခုကိုရင်ဆိုင်ရမှာဖြစ်ပြီးအထူးသဖြင့်ဘဏ်ခွဲများတဲ့ဘဏ်တွေတွက်ချေမကိုက်တော့သလိုဘဏ်အသေးလေးတွေလည်းအချက်အသေးကျုံလာနိုင်ပြီးပြည်သူတွေရဲ့စိုးရိမ်မှုတွေကမြင့်မားလာနိုင်ကြောင်းစီးပွားရေးပညာရှင်ပါမောက်ခဒေါက်တာမီမီချိုက VOA ကိုပြောလိုက်ပါတယ်။
နော် commodity flow ကပုံမှန်ချင်းနေမဟုတ်တော့ဘူးတွေ့ရပြီ financial flow ကပုံမှန်ချင်းနေမဟုတ်တွေ့နေရပြီနောက်တရင်ကျတဲ့အစီအစဉ်ကိုပုံမှန်ချင်းနေမဟုတ်တော့တွေ့တဲ့အခါမှာလူတွေကတဖြည်းဖြည်းနဲ့ panic ဘက်ကိုဝင်လာနိုင်တယ်ဒီ panic ဆိုဒီမှာ important တိတ်ကြောက်တဲ့အကောင်းနဲ့ဒီဘက်ရဲ့တစ်ခုလုံးကလည်းရိုင်းလဲသွားတယ်အဲရိုင်းနာကိုပို့ရိုင်းသွားစေတယ်အဲဒီအချိန်လေးကစိုးလာကိုပို့စိုးစေနိုင်တယ်အနေထားတစ်ခုဖြစ်သွားစေနိုင်တယ်ဒါကြောင့်ဆိုတယ်ဒီ၃ခုကိုအတက်နိုင်ဆုံးပြန်ပြီးတော့ထိနိုင်ဖို့လိုတယ်ဒါဒီနေ့မြန်မာနိုင်ငံမှာဖြစ်နေတာနိုင်ငံရေးပေါ်မှာဖြစ်လာတဲ့ဒီဘက်ရဲ့အကျက်တဲလို့ပြောလို့ရတယ်နော်ဒီနိုင်ငံရေးအကျက်တဲကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းနိုင်တော့အကောင်းဆုံးပဲလို့ပြောကြတယ်နော်
အနာတိန်လိုက်တဲ့ February 1ရက်နေ့အစောပိုင်းကပဲမြန်မာနိုင်ငံဘဏ်များအသင်းကဆက်သွယ်ကွန်ရက်ပြတ်တောက်လို့ဘဏ်တွေအလုံးယာယီပိတ်ထားပေးဖို့ညွှန်ကြားလာတဲ့အတွက်ပြည်တွင်းဘဏ်တွေတပြိုင်နက်တည်းပိတ်ခဲ့ကြပါတယ်မြန်မာနိုင်ငံမှာဘဏ္ဍာရေးအကျက်အသေးကြုံလာနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေကြောင့်စီးပွားရေးလာလုပ်နေတဲ့နိုင်ငံခြားဘဏ်တွေထဲကကိုရီးယားဘဏ်လုပ်ငန်းတွေနဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းဆက်တခုကငွေထုတ်ငွေသွင်းနဲ့ငွေလွှဲပြောင်းတဲ့ဝန်ဆောင်မှုတွေအားလုံးကိုမတ်လအထဲမှာရပ်နှားခဲ့ပါတယ်။ဆန္ဒပြပွဲတွေ CDM လှုပ်ရှားမှုတွေကြောင့်ပြည်သူတွေရဲ့ဝင်ငွေလည်ပတ်မှုကရပ်သွားတာကြောင့်ဘဏ်စုဆောင်ငွေတွေကိုပဲထုတ်သုံးရတဲ့အခြေအနေဖြစ်နေပါတယ်။ဘဏ်တွေမှာဒီငွေပမာဏလျော့ကျသွားနိုင်ပြီးဘဏ်အခက်အခဲတွေရှိလာနိုင်ကြောင်းဒေါက်တာမိမိချိုကပြောပါတယ်
ဆိုတော့သူအတိုင်းဝင်လို့ဝင်ပွေများလာပြီများလာတော့ငွေဒီဘန်တုံးလုံးနဲ့ရှော့ချထားတယ် ဘာလို့လဲရှော့တာပါချင်တာဒီပန်နေကရှော့ပြီးတော့ဒီလူတွေကမလုပ်နဲ့အကုန်ကဒီပစ္စည်းရင်းနှီးမြှုပ်နှံမှုမှာပဲပဲတော့မနဲ့ဒီချိန်မှာဟုတ်လားနော်ဒေါ်လာဝယ်မှာပေါ့သူများနိုင်ငံမှာသွားရင်းနှီးမြှုပ်နှံမှာပေါ့ပတ်စံချမ်းသာလူတွေကဟိုစင်ကာပူတို့ဘာလို့မှအိမ်တွေဝယ်တာတွေညီတွေဝယ်တာတွေသွားလောက်ကြတော့မှာပေါ့နော်ဒါကြတော့ပန်ထဲမှာရှိတဲ့ပန်တွေဆိုတော့39ထရီလန်45ထရီလန်လောက်ရှိတယ်ဒီမှာတန်ငွေပမာဏရော့သွားမှာပေါ့ရော့လာမရော့လာနောက်လာမဲ့6လလောက်နေအဲပန်တွေရဲ့အဲ့ဒီပမာဏကိုနိုင်ရှင်းကြည့်လိုက်ပြီလာမယ်နော်
အကြမ်းဖက်အာနာဖီဆန်နဲ့ CDM လှုပ်ရှားမှုမှာပုဂ္ဂလိကဘဏ်ဝင်ထမ်းတွေအတော်များများပါဝင်ခဲ့ကြတဲ့အတွက်ဘဏ်လုပ်ငန်းတွေကိုရနာထားခဲ့ရပါတယ်အခုအချိန်ထိလည်းဝင်ထမ်းတွေရုံးသွားဖို့တွားရလာရဲ့အခက်အခဲလုံခြုံရေးအခြေအနေတွေကြောင့်ဘဏ်တွေပုံမှန်ပြန်လည်မလည်ပတ်နိုင်သေးပါဘူးကိုဗစ်ကရောဂါကြောင့်စီးပွားရေးထိခိုက်နေတဲ့အချိန်မှာပဲစစ်အာဏာသိမ်းမှုဖြစ်လာတဲ့အတွက်အခုလိုဘဏ်လုပ်ငန်းတွေငွေကြေးလည်ပတ်စည်းစိမ်မှုတွေထိခိုက်ပြီးစီးပွားရေးကျဆင်းတဲ့ဘက်ဦးတည်သွားနိုင်တဲ့အပေါ်စီးပွားရေးပညာရှင်တွေကစိုးရိမ်နေကြပါတယ်ရှင်